ဆေးရကျော်ကြာခဲ့တဲ့ဘင်္ဂလားဒေ့ရှ်ကအစိုးရစန့်ကျင်ရေးစံနှပြပွဲတွေအတွင်းတိုက်ဆုံတဲ့သူအယောက်200နီးပါးရှိခဲ့တယ်လို့ပြည်တွင်းကလာတဲ့သတင်းတွေကဖော်ပြပါတယ်။နိုင်ငံတော်ဝန်စံနှပြပွဲတွေတဟုန်တို့ကြီးလာတဲ့အချိန်မှာပဲအစိုးရကအင်တာနက်လိုင်းတွေကိုပိတ်ချလိုက်ပြီးတော့စံနှပြတဲ့သူတွေကိုနှိမ်နင်းပါတယ်။ကျောင်းသားကောင်းဆောင်တွေနိုင်ငံတကျလှုပ်ရှားသူတွေအပါအဝင်လူပေါင်း စ်ကိုမကြိုက်လို့ကျောင်းသားတွေဆန္ဒပြကြတာပါပြီးခဲ့တဲ့အင်္ဂါနေ့မှာဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကအဲ့ဒီစနစ်ကိုပြင်ဆင်လိုက်ပြီးတဲ့နောက်လက်တလောဆန္ဒပြသူတွေတိတ်ဆိတ်နေတယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာနီပေါ်နိုင်ငံရဲ့မြို့တော်ခတ်မန်ဒူမှာဗုဒ္ဓဘုရားကဆော်ရာအဲလိုင်းရဲ့လေယာဉ်ငယ်လေးတစ်စီးပြတ်ကျသွားပြီးတော့လူ18ယောက်သေဆုံးသွားပါတယ်လေယာဉ်မောင်းတဲ့သူတအုပ်ပဲပြင်းထန်ဒဏ်ရာတွေနဲ့အသက်ရှင်ကျန်ပြီးတော့ကျန်တဲ့သူတွေအားလုံးသေဆုံးသွားတာပါအဲ့ဒီလေယာဉ်အတွက်လိုအပ်တာတွေပြုပြင်ထိန်းသိမ်းရေးလုပ်ဖို့တခြားလေစိတ်တစ်ခုကိုပြန်သိမ်းရင်းနဲ့အခုလိုပြတ်ကျတာလို့လေစိတ်တာဝန်ခံကပြောပါတယ်လေယာဉ်ပေါ်မှာပါသွားတဲ့သူအများစုဟာဆော်ရာအဲလိုင်းရဲ့လေချောင်းထိမ့်သိမ့်ရေးကျွမ်းကျင်အလုပ်သမားတွေဖြစ်ကြပြီးတော့ကလေးတယောက်လည်းပါပါတယ်တောင်တန်းတွေများတဲ့နီပေါ်နိုင်ငံကိုလေချောင်းနဲ့ခရီးသွားဖို့အတွက်အခက်အခဲတွေရှိနေတာလည်းဖြစ်ပါတယ်ခင်ဗျာထိုင်ဝမ်ကျွန်းဆွဲကိုဝင်ရောက်တဲ့အင်အားပြင်းဂါမီတိုင်ဖွန်မုန်တိုင်းဒဏ်ကြောင့်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာအပါဝင်ဒေသတော်တော်များများမှာလည်းဗုဒ္ဓဘုံကမိုးသည်းထန်စွာရွာသွန်းပြီးတော့ရေကြီးရေလျံခဲ့ပါတယ်။မနီလာမြို့ထဲကနေရာတော်တော်များများကိုလှေတွေနဲ့သွားနေရပြီးတော့တချို့နေရာတွေဆိုလို့ရှိရင်လေပင်လောက်အထိရေမြုပ်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကျောင်းနေအလုံးကိုလည်းပိတ်ထားပြီးတော့အစိုးရကသဘာဝဘီအန်ရဲ့အရေးပေါ်အခြေအနေကြီးညာထားပါတယ်။မုန်တိုင်းကြောင့်လူ12ယောက်ထပ်မနေသေဆုံးခဲ့ရပြီးတော့လူ6သိန်းကျော်နေရာရွှေ့ပြောင်းနေရတာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာတော့ပင်စင်ယူနိုက်တက်အသက်အရွယ်ကိုတဖြည်းဖြည်းတိုးမြင့်ဖို့အတွက်အာဏာပိုင်တွေကစီစဉ်နေပါတယ်။၅နှစ်တကြိမ်လောက်တဲ့ကွန်မြူနစ်ပါတီထိပ်သီးအစည်းအဝေးအပြီးတနင်္လာနေ့ကအခုလိုဆုံးဖြတ်ချက်ထွက်လာတာပါ။အခုလက်တလောအမျိုးသားဆိုလို့ရှိရင်အသက်60မှာပင်စင်ယူလို့ရပြီးတော့အမျိုးသမီးဆိုလို့ရှိရင်တော့အလုပ်ပေါ်မှာမူတည်ပြီးတော့အသက်50ဒါမှမဟုတ်55နှစ်မှာပင်စင်ယူခွင့်ရှိတာဖြစ်ပါတယ်။အသက်ပြည့်လို့ပင်စင်ယူတဲ့သူတွေကများလာပြီးတော့တပ်ပြည့်ပင်စင်လာစားပေးဖို့အတွက်ငွေကြေးအခက်အခဲဖြစ်လာနေတာကြောင့်အခုလိုတိုးမြင့်မှုဖြစ်လာတာပါတရုတ်လူမှုကွန်ရက်စာမျက်နှာတွေမှာတော့ပင်စင်တပ်တန်းတိုးမဲ့ကိစ္စကိုလက်မခံဘဲနဲ့ပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါလေခင်ဗျာထိုင်းနိုင်ငံမှာဒီနှစ်ဇန်နဝါရီလကနေဇူလိုင်လလယ်ပိုင်းအထိ6လကျော်အတွင်းမှာခရီးသွားဧည့်သည်19တန်းခွဲကျော်ရှိခဲ့တယ်လို့အာဏာပိုင်ကပြောပါတယ်ဒါဟာပြီးခဲ့တဲ့နှစ်ထပ်30ရာခိုင်နှုန်းကျော်စံချိန်တင်မြင့်တက်သွားတာလို့ဆိုပါရစေ။ဒီတစ်နှစ်လုံးမှာလူသန်း40လာရောက်လေပတ်ဖို့အတွက်အစိုးရကမျှော်လင့်နေတာပါ။ခရီးသွားလုပ်ငန်းနဲ့အဓိကရပ်တည်နေတဲ့ထိုင်းနိုင်ငံဟာကိုဗစ်ကာလကဆုံးရှုံးထားတဲ့ဝင်ငွေတွေကိုပြန်ဖတ်ဆင်နိုင်ဖို့ခရီးသွားတွေကိုပို့ပြီးတော့ဖိတ်ခေါ်နေပါတယ်။ကမ္ဘာနိုင်ငံပေါင်း63နိုင်ငံကိုဗီဇာမလိုဘဲနဲ့ထိုင်းနိုင်ငံထဲဝင်ထွက်သွားလာခွင့်ပြုထားပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကပါ။